တင်းတဲ့ငယ်ပဲရစ်မြို့တော်ကနာမည်ကျော်နော်တာတန်ဖျားချောင်းအနီးရဲရရှိသူကိုဒီကနေ့ပဲလူတစ်ယောက်ကတက်ခတ်ခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်တက်ခတ်သူကတော့ရဲတွေကပစ်ကတ်ဖမ်းဆီးလိုက်ကြောင်းလဲပြင်းတဲ့ငယ်ကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်မကြာသေးခင်နှစ်တွေအတွင်းအစ္စလမ်အစိုးရဝါရီတွေရဲ့အကြမ်းဖက်တက်ခတ်မှုတွေဇက်တိုက်ဆိုးလို့ဂျုံခဲ့ရတဲ့ပြင်းတဲ့ငယ်မှာလွန်ကျွေးတင်းကျပ်ထားတဲ့ကြားကပဲတက်ခတ်မှုဂျုံခဲ့ရတာပါအမေရိကန်ဆိုရ contract ဝန်ထမ်းတူကိုလျှော့ဝှက်သတင်းအချက်လက်တွေ online သတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှတိုင်ပြီးမဲဆန္ဒရှင်တွေမက်ပုံတင်တဲ့စနစ်ကိုရုရှားစစ်တောင်းလိုင်းရေးတွေဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှော့ဝှက်မှတ်တမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်သမ္မတ Donald Trump ကအနေရှိတဲ့တိုင်းပြည်ရေးလို့ဆိုတဲ့နိုင်ငံတွေကလာရောက်မဲ့သူတွေပေါ်ပြည်ဝင်တားမြစ်မဲ့ကြောင်းမနေ့နောက်ပိုင်းကပဲ Twitter ဆာမျက်နှာကနေထပ်မံပြောဆိုလိုက်ပါတယ်။မွတ်စလင်အများစုနိုင်ငံကနေဝင်ရောက်လာသူတွေကိုပြည်ဝင်တားမြစ်မဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့နေရာကမှာအများကြီးလုံးလို့မဖြစ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာပါ။